This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနေနေခင်ပါရှင် Radio NUG အနာဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောအနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ဒီကနေ့နိုဝင်ဘာလ23ရက်နေ့ Radio NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ Radio NUG ရဲ့အစီအစဉ်သတင်းကောင်းတို့ချက်ကိုလူမှုမှာဖက်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာ Radio NUG ရဲ့မနက်ခင်းစီရီသတင်းကနှုတ်ချက်များကိုတင်ပြသွားပါမယ်ကြောက်ကြီးမှပြန်ဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းတက်ခတ်ခံရပြီး50ကျော်ထိခိုက်သေဆုံးခဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်ပဲခူးတိုင်းကြောက်ကြီးမြို့ကနေနတ်တန်ကွင်းမြို့ဘက်ကိုနောက်တန်းပြန်ဆင်းလာတဲ့အင်အား100ကျော်ပါစစ်ကောင်စီစစ်ကြောင်းနဲ့တုံးရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား50ခန့်ထိခိုက်သေဆုံးခဲ့တယ်လို့အထူးကွန်မန်ဒိုတပ်ရင်း P2914 ကထုတ်ပြန်ထားပါတယ်။အော်တိုဘားလ29ရက်နေ့မနက်9နာရီ30မိနစ်အချိန်မှာကျွန်းကုန်းရွာထိပ်မှာထိတွေ့တိုက်ပွဲစတင်ဖြစ်ပွားခဲ့ပြီး9နာရီခွဲတွင်တိုက်ပွဲပြီးဆုံးခဲ့ကစစ်ကောင်စီတပ်သား10ဦးသေဆုံးခဲ့ပြီးနောက်မနက်10နာရီကျော်ခန့်မှာတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာကိုတက်ရောက်ရှင်းလင်းခဲ့ရာ MA3 တပ်နက်တလက်နဲ့ခရဲအချို့အပါအဝင်ချင်းကြား9လုံးနဲ့73ပစ္စည်းများတင်ဆက်ရရှိခဲ့ပါတယ်။နိုဝင်ဘာ30ရက်နေ့မှာရွာကြီးအင်းရွာဘက်ကိုလက်နက်ကြီးလက်နက်ငယ်များဖြင့်အင်အားအလုံးအရင်းနဲ့ထိုးဖောက်ဝင်ရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုရိုးမားနှင့်ကွန်မန်ဒိုအဖွဲ့နဲ့ KNLA ပူးပေါင်းတပ်ဖွဲ့ကစောင့်ကြိုတက်ခတ်ခဲ့ပြီးတိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်က12ဦးကျော်သေဆုံးပြီး10ဦးကျော်ဒဏ်ရာရရှိခဲ့ကကြောက်ကြီးမြို့ဒုံတူစိတ်ကြီးဘက်ကိုပြန်လည်ဆုတ်ခွာသွားတယ်လို့သိရပါတယ်။နိုဝင်ဘာလ1ရက်နေ့6နာရီမှလည်းရွာကြီးအင်းရွာကိုထပ်မံထိုးဖောက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာပူးပေါင်းတပ်ကထောင်ထားတဲ့မိုင်းများကြောင့်အထိနာခဲ့ပြီးရိုးမ1ရိုးမ2ဖြူပကဖနဲ့ KNLA ပူးပေါင်းအဖွဲ့များကလည်းပိတ်ဆို့တက်ခတ်ခဲ့ပါတယ်။ထို့နောက်နေ့လယ်12နာရီခန့်မှလည်းစစ်ကောင်စီက Jet Fighter 2စီးဖြင့်လေကြောင်းပစ်ကူပေးခဲ့ပေမဲ့တော်လိုင်းတပ်တွေက Point 5နဲ့ပြန်လည်ပစ်ခတ်ခဲ့တာကြောင့်လေယာဉ်မှာစစ်မှတ်ပြစ်နိုင်တော့ပဲပြန်ဆုတ်သွားခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲတွင်စစ်ကောင်စီတပ်သား10ဦးကျော်သေဆုံးခဲ့ပြီး15ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့ကကြောက်ကြီးမျိုးဘက်ကိုပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်။တိုက်ပွဲ3ရက်တာအတွင်းရိုးမ1ရိုးမ2ဖြူပကဖမြေပြင်ကွန်မန်ဒိုအလာဝကKNLA နဲ့ပူပေါင်းဒုံးဖွဲ့ကလက်တွဲတက်ခတ်ခဲ့ကြပြီးလက်နက်ခဲယံ13,000ပစ္စည်းများတင်ဆက်ရရှိခဲ့ကစစ်ကောင်စီတပ်သား50ကျော်ထိခိုက်သေဆုံးဒဏ်ရာရခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာပခုတ်ကူမြို့နယ်မှာစစ်ကောင်စီတပ်သားတအုပ်ကိုဖမ်းဆီးရမည်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။မကွေးတိုင်းပခုတ်ကူမြို့နယ်စင်မင်းကျေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီစစ်ဆေးဂိတ်မှာတပ်သားတအုပ်ကိုလက်နက်နဲ့တကွဖမ်းဆီးရမည်ဖြစ်တယ်လို့ Yan Force UG အဖွဲ့ကထုတ်ပြန်ထားပါတယ်။အဆိုပါစစ်ကောင်စီတပ်သားဟာစင်မင်းကိတ်ကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့များစုမိုးထားတဲ့နေမီထဲကိုလက်မှားဝင်ရောက်လာတဲ့ကြောင့်ကင်းပုံးကိုစောက်ဆိုင်နေကြတဲ့တော်လိုင်းရဲဘော်များကအလက်အငိုက်ဝိုင်းဝန်းဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။၎င်းနဲ့အတူကာပိုင်တပ်နက်တလက်ကြည်ပေါက်3ခု၊ကာပိုင်ကြီး45တောင်း၊ကြည်ကဝတ်စုံတစ်ထည်၊အုတ်ထုတ်တစ်လုံးနဲ့ဖုန်းတစ်လုံးတို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အဆိုပါလှုပ်ရှားမှုကိုပခုတ်ကူ People Defense Force PPDF နဲ့ Yan Force UG တပ်ဖွဲ့မှရဲဘော်များကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။တက်လေလုံရွှေလင်းယုံ drone အထူးစစ်စင်ရေးမိထီလာရှမ်းတဲလေတက်တက်ခတ်မှု Y12 နှစ်စီးအရာရှိ2ဦးစစ်သား4ဦးမကအထိခိုက်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ မိထီလာမြို့နယ်ဘက်ကဖမိထီလာဒရုန်းတပ်ဖွဲ့မိထီလာတရင်တုံ1825စကိုင်းခရိုင်ဒရုန်းတပ်ဖွဲ့မြင်းချန်ခရိုင်တရင်ရှင်းနဲ့အမည်မဖော်လိုတဲ့ပူးပေါင်းမဟာမိတ်အဖွဲ့တွေကအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနရဲ့ထောက်ပံ့ကူညီမှုရှာတူဝနည်းပညာအဖွဲ့ရဲ့နေပညာပိုင်းအကူအညီနဲ့တစ်လေလုံးရွှေလင်းရုံဒရုန်းအထူးစစ်စင်ရေးအဖြစ်နိုဝင်ဘာလ17ရက်နေ့မှာအောင်မင်းစွာဖော်ဆောင်နိုင်ခဲ့ပြီးလက္ခဏာအရာရှိအရာလေကြောင်းအတက်တင်ခဲရဲတိုးလောင်ရုံလက်ထခအရာရှိရိတ်တာလေကြောင်းထွက်လို့နဲ့တပ်မကိုကိုဌာနချုပ်တို့ကိုဒရုန်းအစီးရေ24စီးဖြင့်တတ်ခတ်ခဲ့တယ်လို့မိထီလာ Revolution Force မှသတင်းထုတ်ပြန်ပါတယ်။ရှန်တဲလီတန်နဲ့ထိစပ်လျက်ရှိတဲ့ထွက်လို့ရေးတပ်တွေမှာပျက်စီးမှုအများဆုံးဖြစ်ခဲ့ပြီး White Dwarf စစ်လေရေးနှစ်စီးထွက်လို့ရေးအဆောက်အုံနှလုံးအရာရှိနှစ်ဦးနဲ့စစ်တီလေးဦးမကထိခိုက်ခက်ကအယက်သားထိခိုက်မှုမရှိအောင်ဖရဲသည်သတင်းပေးများဖြင့်အောင်မြင်ထိရောက်အောင်ဖော်ဆောင်နိုင်ခဲ့ပါတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီအနေနဲ့တပ်တွင်းသတင်းများဖုံးပြထားနိုင်ရန်တပ်ခတ်ခရသည့်တပ်တွင်းရှိဖုန်းများကိုသိမ်းဆည်းပြီးပျက်စီးမှုများထိခိုက်မှုများကိုဖုံးပြထားကလုံခြုံရေးတိုးမြင့်ပြီးဒရုန်းအကြောက်တရားများတိုးပွားလာနေကြောင်းသိရပါတယ်။မိထီလာမြို့ပြည်သူများအနေနဲ့မဲအောင်လိုင်ရဲ့ရွေးကောက်ပွဲလှုပ်ဆောင်ချက်များပေါ်စန့်ကျင်ကြရန်ပူးပေါင်းပါဝင်အားပေးဆောင်ရွက်ခြင်းမပြုလုပ်ရန်စစ်ကောင်စီဝန်ထမ်းများအနေနဲ့လည်းပြည်သူများအပေါ်ဖိနှိပ်အနိုင်ကျင့်မှုများမလုပ်ဆောင်ပဲပြည်သူနဲ့အတူပူးပေါင်းရန်လုပ်ငန်းရှင်များအနေနဲ့လည်းမိမိတို့အကျိုးစီးပွားအတွက်မင်းအောင်လိုင်တပ်ဆိုးစီရှည်ရန်ပူးပေါင်းဆောင်ရွက်ခြင်းများမပြုလုပ်ရန်အကြံပြုပြောကြားလိုကမိထီလာမြို့ကိုမိထီလာသားတွေတစ်လေးလုံးရွှေလင်းရုံဒရုန်းအထူးစစ်စင်ရေးကနေအစပြုကဝင်ရောက်လာတော့မည်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ရုံးစင်ကြီးတိုက်နယ်ရဲစခန်းကိုလေးဖက်လေးနိုင်ပိတ်ဆို့တက်ခတ်ခဲ့ရာရဲနှစ်ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။မန္တလေးတိုင်းမြင်းချန်ခရိုင်တောင်သာမိထီလာကားလမ်းမပေါ်ကနေရုံးစင်ကြီးတိုက်နယ်ရဲစခန်းကိုလေးဖက်လေးနိုင်ပိတ်ဆို့ပြီးအနီးကပ်ဝင်ရောက်တက်ခတ်ခဲ့တာကြောင့်ရဲနှစ်ဦးသေဆုံးခဲ့တယ်လို့တောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ17ရက်နေ့မနက်9:00အချိန်မှာစတင်ပြီးမြင်းချန်ခရိုင်အထူးစစ်စင်ရေးMDSO အနေဖြင့်ရုံးစင်ကြီးရဲစခန်းကိုလက်နက်ကြီးလက်လက်ငယ်ဒရုန်းများဖြင့်ပိတ်ဆို့ကာအနီးကပ်ဝင်ရောက်တက်ခတ်ခဲ့တယ်လို့သိရပါတယ်။တက်ခတ်မှုအတွင်းအခြေအနေတစ်ခုကြောင့်စခန်းမသိမ်းနိုင်ခဲ့ပေမဲ့ရဲနှစ်ဦးသေဆုံးကာထိခိုက်မှုများရှိခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်များအထိခိုက်မရှိဆုတ်ခွာနိုင်ခဲ့တယ်လို့ဆိုပါတယ်။ယခုစစ်စင်ရေးကိုတောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မြင်းချန် District Drone Strike Team နေပြည်တော်839တပ်ရဲမိထီလာဘက်ကဖစစ်ကိုင်ဘက်ကဖကြပါတော့ပကဖတောက်တာပလဖညဦးခရိုင်တရဲတစ်တို့ကပူပေါင်းတက်ခတ်ခဲ့တာပါရဲစခန်းတက်ခတ်ခံရပြီးနောက်မနက်9:00ခွဲခန့်မှာဇကြန်းအုပ်စုចောင်းအိုကျေးရွာကိုစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့တာကြောင့်ပြည်သူပိုင်နေနှလုံးပျက်စီးပြီးနှွားတကောင်တိတ်ဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာပလဲမြို့ပေါ်မှာစစ်တပ်လေကြောင်းတက်ခတ်မှု၁၀ချိန်ထပ်မံပြစ်လုခဲ့မှုကြောင့် NaN CDM များပါတိတ်ဆုံးမှုရှိဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ပလဲမြို့ပေါ်မှာစစ်ကောင်စီအကြမ်းဖက်တပ်သားတွေတပ်ဆွဲထားတဲ့နေရာတွေကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ17ရက်မနက်ပိုင်းမှာစတင်ဝင်ရောက်တက်ခတ်ခဲ့ရာတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့အကြမ်းဖက်စစ်ကောင်စီတပ်တွေတိုက်ပွဲအပြင်းထန်ဖြစ်ပွားနေပြီးစစ်ကောင်စီတပ်ကမြို့မကျရေးလေကြောင်းပစ်ကူမှုတွေလုပ်နေပြီးလေကြောင်းတက်ခတ်မှု၁၀ချိန်ထပ်မံပြုလုပ်ခဲ့မှုကြောင့် NaN CDM များပါတိတ်ဆုံးမှုရှိတယ်လို့ရင်းမှတ်ပင်ခရိုင်တရင်17မှသတင်းထုတ်ပြန်ပါတယ်။လေကြောင်းတက်ခတ်မှုကြောင့်ရဲစခန်းအရှိမြောက်ဘက်ကမြို့နယ်လျှက်စစ်ဝန်ထမ်းအင်အားပေါ်ကိုပေါင်900ဘုံးတလုံးကြားရောက်ပောက်ကွဲခဲ့ပြီးမြို့နယ်လျှက်စစ်မှုတိတ်ဆုံးခဲ့ကသူ့ရဲ့ဇနီးဖြစ်သူလည်းထိခိုက်ဒဏ်ရာရှိသွားတယ်လို့သိရပါတယ်။ဒါအပြင်ရဲစခန်းအနောက်ဘက်ဝန်ထမ်းအင်အားမှနေထိုင်တဲ့ Trail စည်ဒဏ်ရာရှိပြီးဇနီးနဲ့တားဖြစ်သူတို့ကတော့တိတ်ဆုံးခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းပိတ်မိနေတဲ့အရသားဖြစ်သူတွေကိုတော်လှန်တပ်ဖွဲ့ကဘဲလို့ရာကိုကြီးကဲထုတ်ပေးလျက်ရှိတယ်လို့သိရပါတယ်ခင်ဗျာမိုးကုတ်တွေစစ်ကောင်စီက Jet Fighter ဖြင့်ဘုံကျဲခဲ့တာကြောင့်ဒေသခံ9ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်မန္တလေးတိုင်းတအောင်တက် TNLA ထိမ့်ချုပ်နေပြီးမိုးကုတ်မြို့နယ်တွင်စစ်ကောင်စီတပ်က Jet Fighter နဲ့ဘုံကျဲတက်ခတ်ခဲ့တာကြောင့်ဒေသခံ9ဦးသေဆုံးပြီးကလေးငယ်တအူးပါဝင်73ဦးဒဏ်ရာရရှိသွားတယ်လို့ TNLA ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ17ရက်နေ့ညသကောင်ရဲ့အချိန်တွင်မိုးကုတ်အရှိပိုင်းအထက်လယ်ဦးရပ်ကွက်မှာဘုံ3လုံးနဲ့မိုးကုတ်အနောက်ပိုင်းမြို့ဦးလွင်အနီးမှာဘုံ2လုံးကျဲချခဲ့တာလို့ဆိုပါတယ်။ဘုံကျဲတက်ခတ်မှုကြောင့်အရှိပိုင်းတွင်ဒေသခံ4ဦးသေဆုံးက5ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအနောက်ပိုင်းတွင်လည်းဒေသခံ5ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရခဲ့တဲ့အပြင်နေအိမ်7လုံးထပ်မံနဲ့ထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။မိုးကုတ်မြို့ကို1320စစ်စဒုတိယပိုင်းတွင် TNLA နှင့်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်များကဇွန်လ25ရက်နေ့မှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။နောင်ချိုမြို့မဆေးကိုစစ်ကောင်စီတပ်ကပေါင်900ဘုံကျဲချခဲ့တာကြောင့်ဒေသခံ11ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ ရှမ်းပြည်နယ်မြောက်ပိုင်းတအောက်တက် TNLA တမဟာနှင့်ထိမ့်ချုံနေပြီ။နောင်ချုံမြို့မြို့မဈေးနေရာကိုစစ်ကောင်စီတပ်ကပေါင်900ပုံးလာရောက်ချိတ်ချခဲ့တာကြောင့်ဒေသခံ17ဦးသေဆုံးခဲ့ရတယ်လို့ TNLA ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ12ရက်နေ့လယ်2:43မိနစ်မှာနောင်ချုံမြို့မဈေးရှိလန်ဆန်းလက်ဖက်ရည်ဆိုင်နေရာကို Jet Fighter ဖြင့်ပေါင်900ပုံးချိတ်ချတိုက်ခတ်ခဲ့တာပါ။ပုံးချဲတိုက်ခတ်မှုကြောင့်ဒေသခံ17ဦးသေဆုံးခဲ့က17ဦးဒဏ်ရာရှိခဲ့ပြီးနေအိမ်လဲလုံးနဲ့ခရီးသည်တွေကားများမီးလောင်ပျက်စီးခဲ့တယ်လို့သိရပါဗျ။ထို့ပြင်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်ညနေ6နာရီကလည်းနောင်ချိုရဲစခန်းဈေးရက်ကွက်နဲ့တောင်ရက်ကွက်တို့ကိုစစ်ကောင်စီကပေါင်300ပုံးများဖြင့်ပုံကျဲတိုက်ခတ်ခဲ့ပါသေးတယ်။အဆိုပါပုံကျဲတိုက်ခတ်မှုအတွင်ရဲစခန်းနဲ့ဈေးရက်ကွက်တို့မှာနေအိမ်၄လုံးနဲ့တောင်ရက်ကွက်မှာနေအိမ်၃လုံးထိမှန်ပျက်စီးပြီးလူထိခိုက်မှုတော့မရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာ။အလားတူနိုဝင်ဘာ2ရက်နေ့ကလည်းနောင်ချိုမြို့ဆမတ်ဆေးရွာကိုစစ်ကောင်စီက Jet Fighter ဖြင့်3ကြိမ်ပုံကျဲတိုက်ခတ်ခဲ့ရာဒေသခံ3ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါသေးတယ်ခင်ဗျာ။ဖလားမြို့ရဲစခန်းနဲ့ထွဲအုပ်ရုံးကိုချင်းညင်အောင်တင်ပိုက်စစ်ကောင်စီ40ကျော်လက်နက်ချဆိုတဲ့သတင်းကိုတင်ပြသွားပါမယ်။နိုဝင်ဘာလ12ရက်နေ့တွင်ဖလားမြို့ပေါ်ရှိစစ်ကောင်စီတပ်ဖွဲ့ဝင်တွေတက်ဆွဲထားတဲ့ရဲစခန်းနဲ့မြို့နယ်ထွဲအုပ်ရုံးကို CNDF ပါဝင်တဲ့ချင်းညင်အောင်ပူးပေါင်းတပ်ဖွဲ့မှတိမ့်ပိုက်နိုင်ခဲ့ပြီးမြို့ကိုထိ ंछ ုံနိုင်ပြီဖြစ်ကြောင်းဒေသသတင်းများအရသိရပါတယ်။တိမ့်ပိုက်ရရှိခဲ့တဲ့ရဲစခန်းကနေစစ်ကောင်စီတပ်သားတွေနဲ့မိသားစုဝင်40ကျော်အား CNDF ထံသို့လက်နက်ချအလဲဝင်ခဲ့တယ်လို့သိရပါတယ်။ဖလန်းမြို့တွင်အားလုံးထိ ंछ ုံနိုင်ခဲ့ပြီးခလာရ268တပ်ကုန်းပဲကျန်တော့တယ်လို့သိရပါတယ်။နိုဝင်ဘာလ10ရက်နေ့ကချင်းညင်အောင်ပူးပေါင်းတပ်ဖွဲ့တွေမှဖလန်းမြို့တိမ့်တပ်ပွဲကိုစတင်ဆွနှဲခဲ့ပြီး9ရက်အကြာမှာမြို့ထဲရှိစစ်ကောင်စီစခန်းတွေကိုတိမ့်ပိုက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။စိတ်ကူးမြို့နယ်ကျေးရွာမှာပြူစောတီလက်နက်ကင်ရာနဲ့ချီကိုလက်နက်ချအညက်ခံရန်စီယုံတိမ့်သွင်းနိုင်ခဲ့သောအမှတ်1222တည်ရင်မှုဒိုလေးကိုစည်ရေးဖြူဟာထူးချွန်စုပေးရချင်းမြင့်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။စိတ်ကူးမြို့နယ်ကျေးရွာများမှာပြူစောတီလက်နက်ကင်ရာနဲ့ချီကိုလက်နက်ချအညက်ခံရန်စီယုံတိမ့်သွင်းနိုင်ခဲ့သောအမှတ်1222တည်ရင်မှုဒိုလေးကိုစည်ရေးဖြူဟာထူးချွန်စုပေးရချင်းမြင့်ခဲ့ကြောင်းနိုဝင်ဘာ12ရက်အမှတ်1222တယင်းကတယင်းဝင်အသိပေးဆိုပါတယ်တစ်တုံညာနှစ်ခွန်ဒုတိယလှိုင်းစင်ကူးမြို့နယ်စစ်စင်ရဲတွင်ရန်သူနယ်မြေအတွင်းထွက်ပြေးရောက်ရှိနေသောစင်ကူးမြို့နယ်ပြူစောတီကောင်းဆောင်ရေတော်ငနိုင်အပါဝင်စင်ကူးမြို့နယ်ထုံးကြီးကျေးရွာပြူစောတီလက်နက်ကံများဆယ်တဲ့ဒိုးပင်ကုံဈေးပင်ကုံရေတော်ဘက်မှပြူစောတီကောင်းဆောင်များစုစုပေါင်းပြူစောတီဥယျာဉ်တရားဦးခန့်ကိုမိမိတို့တက်ရှိရာနေမည်သို့ပြန်လည်ခေါ်ယူကာမိမိတို့ဘက်မှကြီးတဲ့ချက်မှမဖောက်စေဘဲလက်နက်ချအညက်ခံရန်စီယုံတိမ့်သွင်းနိုင်ခဲ့သောအမှတ်1222တည်ရင်မှုဒိုလေးကိုအမှတ်1222တည်ရင်ကစည်ရေးဖြူဟာထွန်းညွန့်စုပေးရချင်းမြင့်ခဲ့တယ်လို့ဖော်ပြပါရခင်ဗျာဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စည်ရေးသတင်းတွေကိုတော့ Radio NUG သတင်းထောက်မင်းစီဟန်မင်းစစ်သွင်းနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
ရေဒီယိုအညီချင်းမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ဆုံးရပြည်တွင်းသတင်းများကိုတော့ရန်နိုင်မှဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါတယ်ရှင
်။ရေဒီယိုအညီချင်းသတင်းစင်များမင်္ဂလာပါခင်ဗျာ။ကုချင်အဆပြီး2024ခုနှစ်နိုဝင်ဘာလ13ရက်မနက်ပိုင်းမှာတင်ပြပေးမယ်။ရေဒီယိုအညီချင်းပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့ပြည်တော်စစ်လွှတ်တော်ကိုစားပြုကော်မတီ CRPH နဲ့မကွေးဖက်ဒရယ်ယူနစ်လွှတ်တော်3ရဲ့လွှတ်တော်ကိုယ်စားလှယ်များတွေ့ဆုံပြီးကြားကာလအစီအမံပေါ်ပေါက်ရေးဆွေးနွေးတဲ့သတင်းပဲဖြစ်ပါတယ်။ပြည်တော်စစ်လွှတ်တော်ကိုစားပြုကော်မတီနဲ့မကွေးဖက်ဒရယ်ယူနစ်လွှတ်တော်3ရဲ့လွှတ်တော်ကိုယ်စားလှယ်များဟာ2024ခုနှစ်နိုဝင်ဘာလ12ရက်နေ့9နာရီချိန်မှာဗီဒီယိုကွန်ဖရင့်ကတဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲမှာပြည်တော်စစ်လွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးမကွေးဖက်ဒရယ်ယူနစ်ရဲ့လွှတ်တော်ဥက္ကဋ္ဌကလွှတ်တော်ရဲ့ဆောင်ရွက်ပြီးစီးခဲ့တဲ့လုပ်ငန်းစဉ်များနဲ့ရှေ့လုပ်ငန်းစဉ်များကိုရှင်းလင်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာကြားကာလအစီအမံရေးဆွဲရေးကြိုတင်ပြင်ဆင်မှုဆိုင်ရာကော်မရှင်အနေနဲ့အစီအမံပေါ်ပေါက်ရေးအတွက်ဆောင်ရွက်ထားရှိမှုအခြေအနေများအားရှင်းလင်းတင်ပြရာပြည်တော်စစ်လွှတ်တော်ကိုစားပြုကော်မတီမှတက်ရောက်လာကြသူများကဆွေးနွေးမေးမြန်းပြီးယူနစ်လွှတ်တော်ကိုယ်စားလှယ်များဘက်ကလည်းပြန်လည်ရှင်းလင်းဖြေကြားခဲ့ကြပါတယ်။အဲဒီတွေ့ဆုံဆွေးနွေးပွဲမှာပြည်တော်စစ်လွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နဲ့ပုံဝင်များမကွေးဖက်ဒရယ်ယူနစ်လွှတ်တော်3ရက်မှလွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့ပြည်တော်စစ်လွှတ်တော်ကိုစားပြုကော်မတီထံကနေသိရပါတယ်ခင်ဗျာ။အခုတခါ မြန်မာပြည်သူလူထုရဲ့နှွေဦးတော်လှန်ရေးကိုဆက်လက်ထောက်ခံအားပေးသွားဖို့မြန်မာပြည်သူတွေကယုံကြည်မျှော်လင့်လျက်ရှိကြောင်းအမေရိကန်အစိုးရနဲ့အမေရိကန်ပြည်သူတွေကို NUG အစိုးရသတင်းစကားပေးတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာပြည်သူလူထုရဲ့နှွေဦးတော်လှန်ရေးကိုဆက်လက်ထောက်ခံအားပေးသွားဖို့မြန်မာပြည်သူတွေကယုံကြည်မျှော်လင့်လျက်ရှိကြောင်းအမေရိကန်အစိုးရနဲ့အမေရိကန်ပြည်သူတွေကို NUG အစိုးရကသတင်းစကားဆိုလိုက်ပါတယ်။နှွေဘာလ၁၂ရက်ပြည်သူလူထုနဲ့နိုင်ငံတကာတို့သတင်းစကားပြောကြားခြင်း Press Briefing Season မှာဝန်ကြီးချုပ်ပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကဆိုပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျထုတ်ဖော်ပြသခဲ့ပြီးဖြစ်တဲ့ပြည်သူ့ဆန္ဒကိုလက်နက်အားကိုပြီးမတရားပယ်ဖျက်ဖို့ကြိုးစားနေတဲ့ဂျမ်ပတ်စစ်တပ်အမြင့်ဖျက်ဖို့တော်လှန်တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူလူထုရဲ့နှွေဦးတော်လှန်ရေးကိုဆက်လက်ထောက်ခံအားပေးသွားဖို့မြန်မာပြည်သူတွေကယုံကြည်မျှော်လင့်လျက်ရှိကြောင်းလည်းသတင်းစကားပါလိုပါလေလို့ဆိုပါတယ်။ဒါပြင်နိုဝင်ဘာလ9ရက်မှာကျင်းပတဲ့ American ရွေးကောက်ပွဲမှာနိုင်ရတဲ့ American သမ္မတ Donald Trump နဲ့ American ပြည်သူမဲဆန္ဒရှင်များကိုလည်းဝမ်းမြောက်စွာဂုဏ်ယူကြောင်း NUG အစိုးရကဆိုပါလေခင်ဗျာ။အခုဆက်လက်ပြီးအမေရိကန်နိုင်ငံဖို့ဝိမ်းမြို့ဇေဒဝန်ကျောင်းမှာတိုင်းသားပေါင်းစုံမိသားစုများနဲ့လူခွင့်ရေးဆိုင်ရာဝန်ကြီးတို့တွေ့ဆုံခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါလိမ့်ခင်ဗျာ။အမေရိကန်နိုင်ငံဖို့ဝိမ်းမြို့ဇေဒဝန်ကျောင်းမှာတိုင်းသားပေါင်းစုံမိသားစုများနဲ့လူခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းတို့တွေ့ဆုံခဲ့ကြတယ်လို့နိုဝင်ဘာလ12ရက်ဆိုရှယ်မီဒီယာမှာလူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်။ဖို့ဝိမ်းမြို့ဇေဒဝန်ကျောင်းမှာတိုင်းသားပေါင်းစုံမိသားစုများနဲ့ထပ်မံတွေ့ဆုံခဲ့ပါတယ်။တော်လိုင်းဖြတ်တန်းခဲ့တဲ့ကာလအတွင်းစခန်းအသီးသီးနေရာအသီးသီးကန်တာအသီးသီးမှာလက်တွဲပါဝင်ကြတဲ့ရဲမေရဲဘော်ဟောင်းတွေနဲ့တွေ့ဆုံခဲ့ရတဲ့အတွက်ငယ်ဘဝတွေတော်လိုင်းဖြတ်တန်းမှုတွေကိုပြန်လည်သတိရသလိုအခုချိန်ထိရောက်တဲ့နေရာမှာအတံမတိတ်အလံမလိပ်ပဲတိုက်ပွဲဝင်ခွတောင်းမျိုးဆက်တွေကိုတွေ့ရလို့ဝမ်းသာမိပါတယ်ဖြတ်တန်းခဲ့တဲ့တော်တွင်နေရက်တွေဗန်ကောက်မြို့မှာဒုက္ခသည်ဖြစ်နေထိုင်နေရတဲ့အတွေ့အကြုံတွေကိုပြန်ပြောင်းသတိရပြီးကြာဆုံးသွားတဲ့ရဲဘော်ရဲမေတွေကိုလည်းလွမ်းဆွတ်မိတယ်အဲ့ဒီကာလကရင်မောစရာတွေရင်မောစရာတွေနှစ်ခုစလုံးကိုရသမျိုးမျိုးနဲ့ပြန်လည်သတိရမိတဲ့ညပါပဲတယောက်နဲ့တယောက်အားပေးကူရင်းလက်တွဲကူရင်းယုံကြည်တဲ့ဒီမိုကရေစီဖက်ဒရယ်လူခွင့်ရေးတိုက်ပွဲကိုမလျှော်သောခွန်အားတွေနဲ့ဆက်လက်တိုက်ပွဲဝင်သွားကြပါစို့လို့ဆိုပါတယ်ခင်ဗျာအခုတခါမန္တလေးဒေသကြားကလာနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့ငူချမ်းရေးဆွဲရေးလုပ်ငန်းကော်မတီစီဝေးကျင်းပတဲ့တင်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။မန္တလေးဒေသကြားကလာနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့ငူချမ်းရေးဆွဲရေးလုပ်ငန်းကော်မတီစီဝေးကိုနိုဝင်ဘာလ12ရက်မှာဇွန်ပလက်ဖောင်းကတစ်ဆင့်ကျင်းပခဲ့ကြပါတယ်။စီဝေးကိုကော်မတီရဲ့အစုဖွဲ့6ဖွဲ့မှကော်မတီဝင်များပါဝင်တက်ရောက်ခဲ့ကြပြီးတက်ရောက်ခွင့်ရှိသူရဲ့88ရာခိုင်နှုန်းတက်ရောက်ခဲ့ကြပါတယ်။ဒီစည်းဝေးမှာအစီအစဉ်1အနေနဲ့လုပ်ငန်းကော်မတီအနေနဲ့ချိတ်ဆက်တွဲဆောင်ခဲ့တဲ့စည်းဝေးများပေါ်သုံးသပ်ခြင်းဆက်လက်ချိတ်ဆက်တွဲဆောင်ကြမယ်တော်လိုင်းအဖွဲ့အစည်းများနဲ့ပတ်သက်ပြီးဆွေးနွေးခြင်းများကိုဆောင်ရွက်ခဲ့တယ်လို့သိရပါတယ်။အဲဒီနောက်မှာအစီအစဉ်1အနေနဲ့မန္တလေးဒေသကြားကလာနိုင်ငံရေးစီမံနဲ့ဆက်လင်းပြီးကော်မတီဝင်များရဲ့သဘောထားများအမြင်များစိတ်ဆန္ဒများကိုအပြန်အလှန်လွတ်လပ်စွာဆွေးနွေးဖလှယ်ခြင်း brainstorming နဲ့အမြင်များကိုစုစည်းခြင်းတို့လုပ်ခဲ့ကြပါတယ်။အခုပတ်မှာတော့ကြားကလာအစီအမံနဲ့ဆက်လင်းပြီးတယံဇာတမြေယာအခွင့်ပဏာနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်များကိုဆွေးနွေးဖလှယ်ခဲ့ကြပါတယ်ခင်ဗျာ။အခုဆက်လက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုအလုတ်ကော်မတီနဲ့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်များတွေ့ဆုံပြီးစကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပေါ်မှာဆွေးနွေးသုံးသပ်တဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုအလုတ်ကော်မတီနဲ့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်များဟာ2024ခုနှစ်နိုဝင်ဘာလ12ရက်နေ့စနေနေ့အချိန်မှာဗီဒီယိုကွန်ဖရင့်ကတဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါလေတွေ့ဆုံဆွေးနွေးပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုလုတ်ကော်မတီကိုစားဒေါက်တာတော်မေဝင်းမြင့်ကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးစကိုင်းဖက်ဒရယ်ယူနစ်ရဲ့ဆောင်ရွက်ပြီးစီးခဲ့တဲ့လုပ်ငန်းစဉ်များနဲ့ရှေ့လုပ်ငန်းစဉ်များကိုယူနစ်လွှတ်တော်ဥက္ကဋ္ဌဦးမြင့်ထွေးကရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်အဲဒီနောက်မှာစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပေါ်မှာဆွေးနွေးသုံးသပ်အကြံပြုမှုများကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုလုတ်ကော်မတီဘက်ကဆွေးနွေးခဲ့ကြပြီးတက်ရောက်လာကြတဲ့ယူနစ်လွှတ်တော်ကိုယ်စားလှယ်များဘက်ကလည်းရှေ့လုပ်ငန်းစဉ်ကိစ္စရပ်များပေါ်အပြန်အလှန်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုလုတ်ကော်မတီမှတာဝန်ရှိသူများတက်ရောက်ခဲ့ကြပြီးစကိုင်းဖက်ဒရယ်ယူနစ်ဘက်မှလည်းယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနဲ့ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ခင်ဗျာ။အခုဆက်လက်ပြီးအာနာသိန်းတဲ့နေ့မှ2024အောက်တိုဘာလ31ရက်အထိတည်ဆုံးသူအမျိုးသမီး1919ဦးလူငယ်2210ဦးနဲ့ကလေးငယ်930ဦးရှိတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အာနာသိန်းတဲ့နေ့ကနေ2024အောက်တိုဘာလ31ရက်နေ့ထိတည်ဆုံးသူအမျိုးသမီးဦးရေ1919ဦးရှိပြီးတော်လိုင်းရေးကာလအတွင်းတည်ဆုံးသူအားလုံးရဲ့ 20.9% ရာခိုင်နှုန်းရှိကြောင်းအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။တော်လိုင်းရေးကာလအတွင်းတည်ဆုံးသူလူငယ်ဦးရေ2210ဦးရှိပြီးတည်ဆုံးသူအားလုံးရဲ့ 26.6% ရာခိုင်နှုန်းရှိကယောက်ျားလေး 89.9% ရာခိုင်နှုန်း၊မိန်းကလေး 19.9% ရာခိုင်နှုန်းနဲ့ LGBTQ ကြားမှမဖော်ပြနိုင်သူ 3.2% ရာခိုင်နှုန်းရှိတယ်လို့သိရပါတယ်။နှွေဦးတော်လိုင်းရေးကာလအတွင်းတည်ဆုံးသူကလေးဦးရေ930ရှိပြီးတည်ဆုံးသူအားလုံးအနက်ကလေးရာခိုင်နှုန်း 17.2% ရာခိုင်နှုန်းရှိကကျမ်းမမဖော်ပြနိုင်သူ 17.1% ရာခိုင်နှုန်းယောက်ျားလေး 59.2% ရာခိုင်နှုန်းနဲ့မိန်းကလေး 38.9% ရာခိုင်နှုန်းရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ ်အခုဆက်လက်ပြီးအကြံပတ်စစ်အုပ်စုကြောင့်နိုင်ငံတော်အမျိုးသမီး1290ဦးသေဆုံးခဲ့ပြီးစကိုင်းတိုင်းမှာ463ဦးဖြင့်သေဆုံးမှုအများဆုံးမှာရှိနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကကောက်ယူထားတဲ့သတင်းအချက်အလက်တွေအရ2021ခုနှစ်ဖေဖော်ဝါရီလမှ2024ခုနှစ်နိုဝင်ဘာလ12ရက်နေ့ထိအကြံပတ်စစ်အုပ်စုကြောင့်နိုင်ငံတော်အမျိုးသမီး1290ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးစကိုင်းတိုင်းမှာ463ဦးနဲ့သေဆုံးမှုအများဆုံးမှာရှိနေတယ်လို့ဖော်ပြပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှဒီဇင်ဘာလအထိ95ဦး2022ခုနှစ်မှာ213ဦး2023ခုနှစ်မှာ402ဦးနဲ့2024ခုနှစ်ဇန်နဝါရီလမှနိုဝင်ဘာလ12ရက်နေ့အထိ960ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ10ရက်မနက်3:15မိနစ်ကအချိန်မှာရခိုင်ပြည်နယ်တန်တွမ်းမြို့အန်တော်တရားထိပ်ကိုအကြမ်းဖက်စစ်အုပ်စုကဖျက်အားပြင်းဘုံနဲ့ဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီတရားအနည်းကဒေါ်အေးကျော်စိန်အမည်ရှိစားတော့ဆိုင်အတွင်းကိုကြားရောက်ပေါက်ကွဲခဲ့တဲ့အတွက်မဆူဆူလိုက်တဲ့စိတ်ကျမ်းမာရေးကောင်းမွန်ခြင်းမရှိတဲ့မဝိုင်းစိန်မတို့နှစ်ဦးဘုံစားထိမှန်ပြီးသေဆုံးခဲ့ရပါတယ်ခင်ဗျာ။အခုနောက်ဆုံးမြောင်မြို့နယ်ကိုစစ်ရှောင်းရောက်ရှိနေတဲ့ငဇုံမြို့နယ်ရှိခြေရွာလေးရွာမှရေရှည်စပေးရှောင်းပြည်သူများအတွက်ထောက်ပံ့ငွေပေးရတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းမြောင်မြို့နယ်ကိုစစ်ရှောင်းရောက်ရှိနေတဲ့မန္တလေးတိုင်းငဇုံမြို့နယ်ရှိခြေရွာလေးရွာမှရေရှည်စပေးရှောင်းပြည်သူများအတွက်ထောက်ပံ့ငွေကျပ်10သိန်းအားမြောင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့လူသားစာနာတာဝန်ခံမှလွေမာလာ17ရက်နေ့မှာတွားရောက်ထောက်ပံ့ပေးခဲ့တယ်လို့ဖော်ပြပါရတယ်။အဲဒီထောက်ပံ့မှုကိုပြည်သူမှပြည်သူတို့ထောက်ပံ့ဝင်များနဲ့တွားရောက်ထောက်ပံ့ခဲ့ခြင်းဖြစ်ကစစ်ဆောင်နှစ်ရွာလျင်ငွေကျပ်9သိန်းနှုန်းနဲ့စစ်ဆောင်4ရွာစာအတွက်ထောက်ပံ့ခြင်းဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်းမင်းစစ်သွင်းနဲ့ Car Share ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်ကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတရီပီတရီကြက်လာတဲ့တရုတ်နိုင်ငံရဲ့နေဆက်ကုန်စည်ပိတ်ဆို့မှုလို့အမည်ရတဲ့မြန်မာနွေခရိုနီကယ်နိုဝင်ဘာလ17ရက်မြင်ကွင်းမုံမခဆောင်းပါးကိုနှွေဦးနိုင်ဖတ်ကြားထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
မြန်မာနွေဦးခရိုနီကယ်နိုဝင်ဘာ17ရက်မြင်ကွင်းတရီပီတရီကြက်လာတဲ့တရုတ်နိုင်ငံရဲ့နေဆက်ကုန်စည်ပိတ်ဆို့မှုတရုတ်နိုင်ငံအစိုးရအနေနဲ့၎င်းနဲ့နယ်နိမိတ်ထိစပ်နေတဲ့ဒေသတွေမှာအခြေစိုက်တဲ့ဒိုင်းဒါလန်နဂိုင်တွေကိုစစ်ကောင်စီနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရက်ဆိုင်ဖို့နဲ့ဆွေးနွေးညှိနှိုင်းဖို့ရည်ရွယ်ချက်နဲ့နယ်ဆက်ကုန်သွယ်ရေးဂိတ်တွေကိုပိတ်တာကုန်ပစ္စည်းကန့်သတ်ချက်တွေထုတ်ပြန်တာတွေလွန်ခဲ့တဲ့နှစ်လဝန်းကျင်ကစလို့လှုပ်ဆောင်လာရမှာတစားထက်တစားပုံမူတင်းကျပ်လာတာတရင်နေရွေးမှာတွေ့မြင်နေရတာဖြစ်ပါတယ်။ဒီလိုအစိုးရအနေနဲ့ပြစ်မှတ်ထားပိတ်ဆို့တဲ့လက်နက်ကိုင်အဖွဲ့တွေက TNL, MNDAA နဲ့ KIA တို့ဖြစ်ပါတယ်။မြောက်ပိုင်းညီနောင်လက်နက်ကိုင်၃ဖွဲ့ရှိတဲ့အနေနဲ့ AA ကတော့တရုတ်မြန်မာနယ်စပ်မှာလက်နက်ကိုင်တပ်အင်အားရှိပေမဲ့အခြေစိုက်နယ်မြေအားဖြင့်မရှိတာကြောင့် AA ကိုဖိအားပေးဖို့နယ်မြေအားဖြင့်တရုတ်နိုင်ငံနယ်စပ်မှာမရှိခြင်းကြောင့် AA အဖွဲ့နဲ့တိုက်ရိုက်သက်ဆိုင်ခြင်းမရှိပါဘူး။ကြံတိုင်းသားလက်နက်ကင်၃ဖွဲ့နဲ့နေမြေထိဆက်နေသလိုလက်နက်ကင်အဖွဲ့စည်းချင်းလဲရင်းနှီးတဲ့ဆက်ဆံရေးရှိတဲ့ဝါပြီလိုမိုင်းလာလက်နက်ကင်ဒေသတွေကိုလည်းတဆင့်ကန်ကုံသွယ်မှုမဖြစ်ရအောင်ပိတ်ဆို့မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။တပါတီစနစ်နဲ့အုပ်ချုပ်ပြီးတသွေးတသံတမိန်နဲ့စီမံအုပ်ချုပ်ရာမှာအထွေထွေနဲ့လှုပ်ဆောင်နိုင်စွမ်းမြင့်မားတဲ့တရုတ်နိုင်ငံအနေနဲ့နေဆက်ကုံသွယ်ရေးပိတ်ဆို့မှုနည်းလမ်းကိုအသုံးပြုပြီးတော့မြန်မာနိုင်ငံတည်းကတိုင်းသားလက်နက်ကင်တွေကို၎င်းတို့ရှောက်စီခြင်းနဲ့လမ်းကြောင်းပေါ်ရှောက်လာအောင်လှုပ်ဆောင်နိုင်မယ်လို့ယုံကြည်ထားပုံရပါတယ်။တရုတ်နိုင်ငံကအခုလိုကုန်ပစ္စည်းတွေလက်နက်ခဲယံထုတ်လုပ်မှုရောင်းဝယ်မှုနဲ့ဆက်နွယ်နိုင်တဲ့ကုန်သွယ်မှုတွေကန့်သက်တဲ့နေမြေတွေကမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ရဲ့ဒေသအချို့ရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်းတို့ဖြစ်ပြီးတော့အဲဒီဒေသတွေမှာငွေဖြစ်လွယ်တဲ့တယံစာတာတွေဖြစ်တဲ့ကြောင်မြတ်မြေရှားရွှေတစ်တွေထုတ်ယူနေတဲ့ကချင်ပြည်နယ်တရုတ်နိုင်ငံကနှိမ်နှင်းဖြိုခွင်းလိုတဲ့တရုတ်နိုင်ငံသားတွေဥဆောင်လုပ်ကိုင်တဲ့အွန်လိုင်းငွေလင်ကိုင်းတွေအခြေစိုက်ကြတဲ့ကိုကန်ဒေတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကတချို့နယ်မြေတွေပါဝင်နေတာဖြစ်ပါတယ်။တရုတ်နိုင်ငံကကုမ္ပဏီကြီးတွေနဲ့ကုန်တယ်တွေအထက်ပါနယ်မြေဒေတာတွေကထွက်ရှိတဲ့ကြောင်မြက်၊မြေရှား၊တစ်စတဲ့ကုန်ပစ္စည်းတွေက၎င်းတို့အထက်အကျိုးအမြတ်များတဲ့လုပ်ငန်းတွေဖြစ်ပေမဲ့တရုတ်အစိုးရရဲ့မူဝါဒနဲ့ကန့်သတ်မှုဖြစ်လို့ကာလတစ်ခုမှာတော့ကိုရှိန်တက်ပြီးတော့ရောင်းဝယ်လုတ်ကင်ချရမယ်အနေအထားမျိုးလည်းဖြစ်နိုင်ပါတယ်။မြေရှားလူခစ်တဲ့နီးပညာပစ္စည်း cheese ပြားတွေထုတ်လုပ်ရမှာအသုံးပြုတဲ့တတ်ထုထုတ်လုပ်နိုင်တဲ့ကုန်ကျန်းကတရုတ်နိုင်ငံသားမကကမ္ဘာနိုင်ငံတွေအထိဝယ်လူအားကောင်းတဲ့ဈေးကောင်းရတဲ့တယံစာတာပစ္စည်းတစ်ခုဖြစ်ပါတယ်။ဒီအခြေအနေတွေအောက်မှာတရုတ်အစိုးရအနေနဲ့ကုန်စည်ပိတ်ဆို့မှုကန့်သတ်မှုရည်ရွယ်ချက်ပြတ်မှတ်ကိုဦးတည်တဲ့ ကန့်သတ်မှုဖြစ်စေဖို့၎င်းတို့ရဲ့ကန့်သတ်ပိတ်ဆို့မှုအောင်မြင်လားမအောင်မြင်လားဆိုတာကိုအချိန်နဲ့အမျှစောင့်ကြည့်နေမှာဖြစ်ပါတယ်။ဒီဒေသတွေမှာနေထိုင်တဲ့လူတို့အနေနဲ့တစ်ဖက်မှာမြန်မာနိုင်ငံအလဲပိုင်းဒေသဖြစ်တဲ့မန္တလေးစကိုင်းတိုင်းတို့လိုနဲ့ကူးတန်းဆက်သွယ်မှုတွေကိုလည်းစစ်ကောင်စီဘက်ကတတ်နိုင်သလောက်ပိတ်ဆို့တားဆီးထားတာနဲ့ရင်ဆိုင်နေရပြီးတော့တစ်ဖက်မှာတရုတ်နိုင်ငံဘက်ကကန့်သတ်ပိတ်ဆို့မှုတွေကတရစ်ထက်တရစ်တင်းကျပ်လာနေတာကြောင့်ရိတ်ခါစီးဝါးနဲ့လောင်စာဆီဝယ်ယူဖို့တွေမှာကြီးမားတဲ့အခက်အခဲနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။နေစဉ်စားသုံးကုန်ဖြစ်တဲ့ဆန်စီနှုံးတွေမတန်တဆကြီးမြင့်လာတဲ့တန်၊နာဖျားမကျန်းဖြစ်တဲ့အခါလိုအပ်တဲ့စီးဝါးနဲ့အခြေခံလူသုံးကုန်တွေကိုမြန်မာနိုင်ငံအလဲပိုင်းကနေတေဆောင်ဖို့လဲအခက်အခဲရှိနေတယ်လို့နေမြေအကွာအဝေးအဖြစ်လီကတ်စွာတည်ရှိတဲ့တပ်ဖက်နိုင်ငံဘက်ကပိတ်ပင်ထားတာကြောင့်လဲပူပြီးအခက်တွေ့လာကြရပါတယ်။စစ်ပွဲတွေကြောင့်စိုက်ပျိုးရေး၊ကုန်သွယ်ရေးတို့ကိုကောင်းမွန်စွာမလုပ်ကိုင်နိုင်ကြတဲ့အချိန်မှာအသက်ရှင်တန်ဖို့လိုအပ်တဲ့ရိတ်ခါစီးဝါးတွေကမတန်တဆဈေးနှုန်းတွေဖြစ်လာနေပြီးတော့တစ်ချိန်တစ်ခါမျှမကြားဘူးကြတဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒီဒေသတွေကိုစည်ရေးအုပ်ချုပ်ရေးအဖြစ်ထိန်းချုပ်ထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ဒေသခံတွေရင်ဆိုင်နေကြရတဲ့အခက်အခဲကိုဘယ်လိုဖြေရှင်းပေးနိုင်မလဲဆိုတဲ့မေးခွန်းလည်းပေါ်ထွက်လာမှာဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုစစ်စင်ရေးမလုပ်နိုင်အောင်တိုက်ပွဲတွေမဖို့နိုင်အောင်စစ်ကောင်စီနဲ့တရုတ်နိုင်ငံတို့ကညှက်ပြီးတော့ဖိအားပေးရမှာလက်နက်ကင်အဖွဲ့တွေအပေါ်အနေနဲ့အများတက်ရောက်မှုရှိမှာဖြစ်ပေမယ့်အာဏာနဲ့လက်နက်မရှိတဲ့လူထုအနေနဲ့ပုံမူထိခိုက်ခံစားကြရတာဖြစ်ပါတယ်စစ်ကောင်စီတပ်တွေအနေနဲ့ဒီဒေသတွေကတိုင်းဒေသလက်နက်ကင်အဖွဲ့တွေကိုစစ်အင်အားနဲ့အနိုင်မတိုက်နိုင်လို့တော်လကောင်အိန္ဒိချင်းတရုတ်နိုင်ငံအနေနဲ့ကတော့စစ်အင်အားအသုံးပြုနိုင်တဲ့အနေအထားမဟုတ်တာကြောင့်တော်လကောင်ကုန်ပစ္စည်းရိတ်ခါလောင်စာစတာတွေကိုပိတ်ဆို့ဖျက်တောက်ခြင်းကဒီဒေသတွေမှာနေထိုင်နေကြတဲ့ဒေသခံတွေအနေနဲ့ထိခိုက်နင်းနာမှုအများဆုံးနဲ့အကျယ်ပြန့်ဆုံးခံစားနေကြရတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအယူဂျီဝနာဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့ချမ်းချင်းသီဆိုထားတဲ့တော်လရေးတိကီတာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်တိကီတာရဲ့အမည်ကတော့ Don't Give Up The Fight လို့အမည်ရပါတယ်ရှင် Classic Come on my yeah ji nyaw ma sa ka le pong je de pi tu ni don't cut care don't let die me pyong de ke tiki ya lai la au me me no to so me le show me blue gown ne yo pyo han song na le ho me she's get pong ne ga time at me blow don't you be ma ta wa ji ji pe ma ma ya me so wa le ma ta wa na ka ni la pa ji yin chau si ji phe mi pyat ta wa a ko ji ko ki pyo tu na ru wa le ya no time ni lo si chung ga lo nya ko phi cha me chho ja lo nya chu no pa sa mi mi nai na ja ko to la ja chho ja yin be me lo be ko kha si khan di ya ja la yin nong ga we no ne che ni mo me lo le a na la pero ha sa ong taung na le lo chung kla ma be to cha da la to che na ya ma me ta yin mi ko we le pe na ka ko the na pya ma le e mi sai lo chho de nga tha wa le tu wi lo yin sha ya ma be sa wa ne me lo ra ta ji ba ma pa le si lo yin be yin ya ko nga au de ta ya ma be da wa le twa cha tu tu nyin ni ge ja me e me ko le twa cha lu me di le ne yin nya ro chi ne phya ni ne pya ba ma le ma a chaung ko cha ma ba ku shet bi ye la chrony taiwan taw thau pu le ya ni ge da kha mi ni ne ne me chi chin yin lak le ma pi be ya me ko cha ma line mo ma ta chaung mi to na nyin na pyo pya yin ဒီတက်ကောင်လေးရပေါ်ရင်တင်လာဒီဘလူးရှော့ပင်းကတော့တော့ကလာစားတဲ့ချမ်းကြီးကိုတိုင်းမှာစနေရစကန်နေမိလာမယ်လက်တွေကိုကြောကျင်းတာငါ့ကောင်လေးရောရော်လေးလောက်ပြီးလက်မပိဘူးပိတ်ရင်စောင့်ကြမယ်လေကျုံကျပန်းနဲ့ရောင်းနေတဲ့လူလူချင်းကောက်ချက်မကောင်းဘူးလေတောင်းလို့ပြရာသီဥတွေဖောက်ပြင်ကေခွင့်ရည်တမားလေးစောင့်ကြလေကြောင်းတော့ပြန်မလဲအမှန်တရားပြောတာယူစီဖျားရည်စူးစီတော့ကေတန်းတည်းမှာခွင့်ရည်ချုံမှာပြူနေပေါ်တယ်ဘလူးမတ်စကားပြောရင်လာပါကြောကျင်းကချင်းလိုက်မင်းလို့လေလေးနဲ့ပုံချက်တာလာရုံနဲ့ကောင်းလေးမချီလာဒါတော့မှချန်တယ်မပါဘူးနော်မင်းကောင်းမခေါက်သေးလို့လာငါမေးဘူးတော့ကိုတိုင်းမကိုရမယ်မေးပြပြရလဲမလားဒီဟောဒီသူပဲရက်ဒီမျိုးတင်ထားတာရေးလည်းမချားသေးဘူးတော့ဘာမှမလုပ်ပဲနေညီမနိုင်ငံမလူပြရတဲ့ကဲကောင်းနေဘွာလေးကူတော့ဆောင်ယူမလို့ပါပါလေးပြင်းရေးရတဲ့ခါမေးကူတော့မင်းတို့အင်ကောမခေါ်တော့ဆောင်ကမဟေ့ဘုရားမတော်ရင်ရေးမီးတွေတောင်းနေပြီတော့ပြန်ပြည့်ချင်းဘုံလိုက်နေမလားကြီးဒိန်တွေအုံဆိုင်နေပြီချဲနေမလားညာတဲ့နေပြီးပြီးအောင်းနေတဲ့လူချင်းနဲ့နေပြီးတော့နေမင်းတွေမှာမင်းတို့အင်ကောကမခေါ်တော့ဆောင်ကမဟေ့ဘုရားမတော်ရင်ရေးမီးတွေတောင်းနေပြီတော့ပြန်ပြည့်ချင်း
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုထားပါလို့ရှင် Radio NUG ကို မနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။